မြန်မာနိုင်ငံဟာအရှိတောင်အရှာနိုင်ငံများအပြင်အာဆီယံရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ပြီးမြန်မာနိုင်ငံရဲ့အဖွဲ့အဝင်ဖြစ်မှုအပေါ်မေးခွန်းထုတ်ဆရာတော်မလို့ကြောင်းအာဆီယံထိပ်သီးစည်းဝေးကိုကမ္ဘာကထပြုကျင်းပခဲ့တဲ့ဘရူနိုင်းပြည်ရင်ဟာဆန်နယ်ဘိုခီယာကဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်အာဆီယံဟာမြန်မာနိုင်ငံအတွက်အမြဲတမ်းရှိနေမှာဖြစ်တယ်လို့အာဆီယံနဲ့မြန်မာအကြရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်၅ချက်ကိုအကောင့်ထယ်ဖို့ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အာဆီယံနဲ့တရုတ်နိုင်ငံကြားဘက်ဆုံမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေအဖြစ်တိုးမြင့်သတ်မှတ်လိုက်ကြောင်းဘရူနိုင်းပြည်ရင်ကဒီကနေ့ကြေညာချိန်မှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းတောက်တွေအမေကိုအဲ့ဒီလိုဖြေကြားခဲ့တာပါ။အာဆီယံဟာအော်စတြေးလျနဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်တိုးမြင့်သတ်မှတ်ခဲ့ပြီးတဲ့နောက်တနေ့မှာပဲတရုတ်နဲ့လည်းအလားတူအဆင့်မြင့်တိုးမြင့်သတ်မှတ်လိုက်တာပါ။တချိန်ထဲမှာပဲအခုတချိန်ကျင်းပတဲ့ဆွေးနွေးပွဲကိုမြန်မာဘက်ကမတက်တဲ့အတွက်လာမယ့်အစည်းအဝေးတွေမှာမြန်မာနိုင်ငံတက်မယ်မတက်ဘူးဆိုတာမသေးကြကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကဒီကနေ့ပဲပြောပါတယ်။အာဆီယံအဖွဲ့ဝင်အဖြစ်မြန်မာနိုင်ငံဆက်ရှိနေမလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးအဗ်ဒူလာကဒါဟာဖြေဆိုဖို့တိုက်ခတ်ခဲ့တဲ့မေးခွန်းသဘောမျိုးရင်းညွှန်းပြောဆိုပြီးသူ့အနေနဲ့ဖြေဆိုနိုင်ခြင်းမရှိဘူးလို့ပဲပြောခဲ့ပါတယ်။မြန်မာနဲ့အာဆီယံကြားအေပီလာအတွင်းသဘောတူညီမှုရရှိထားခဲ့တဲ့အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထယ်ဖို့ပိုပြက်ကွက်ခဲ့တဲ့အတွက်အောက်တိုဘာလ26ကနေ28ရက်နေ့ထိဘရူနိုင်းနိုင်ငံကအင်ရှင်ဖြစ်အွန်လိုင်းကနေလက်ခံကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကမဖိတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။